ထိုင်းအကျဉ်းတောင်တွေအသီးသီးကနေပြီးတော့လွတ်ရပ်စေတဲ့မြန်မာအကျဉ်းသား190နီးပါးကိုထိုင်းအာဏာပိုင်တွေကပြည်နှင်ဒဏ်နဲ့ထိုင်းမြန်မာနယ်စပ်ကနေပြန်ပြီးတော့လွှတ်လိုက်ပါတယ်။အဲ့ဒီလူတွေကိုရနောင်းကော်တောင်းနယ်စပ်ဂိတ်ကနေအခုအင်္ဂါနေ့တုန်းကပြန်ပြီးတော့ပို့လိုက်တာပါ။အများစုကတော့တရားဝင်အထောက်အထားလက်မှတ်သက်တမ်းကုန်ဆုံးပြီးတော့တရားမဝင်နေထိုင်မှုတွေနောက်ပြီးတော့အထောက်အထားမဲ့ခိုးဝင်မှုတွေနဲ့နောက်ပြီးတော့ဒီတခြားရာဇဝတ်မှုပုံမှန်တွေနဲ့အကျဉ်းချခံနေရသူတွေဖြစ်ပါတယ်။အကြောင်းစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုတခြားရာဇဝတ်မှုတွေကျူးလွန်တဲ့အမှုတွေအပါအဝင်တရားဝင်အထောက်အထားလက်မှတ်တွေတက်တန်းကုန်ဆုံးတာစိုက်ဘက်စာတမ်းအပြည့်စုံမရှိမှုတွေကြောင့်မြန်မာလူသမား190နီးပါးကိုပြည်နှင်ဒဏ်ပေးတာဖြစ်တယ်လို့လဲကော့တောင်းမြို့မြန်မာရွှေပြောင်းလူသမားအရင်းမြစ်စင်တာကကိုပီတာကအခုလိုပြောပါတယ
်ဟုတ်ကဲ့ဟိုဘက်ရနောင်းကနေပြီးတော့ဘာပေါ့ပြစ်ဒဏ်ကျခံပြီးတော့အချုပ်လွတ်တွေပေါ့
ဟုတ်ကဲ့
ကျွန်တော်ရွှေပြောင်းလူသမားဟိုမြန်မာရွှေပြောင်းလူသမားတွေပေါ့အမျိုးသား90ယောက်အမျိုးသမီးက68ယောက်ပြီးတော့ယောက်ျားကလေးက5ယောက်မိန်းကလေးကလေးက6ယောက်စုစုပေါင်း169ယောက်ဟုတ်ကဲ့လွယ်တော့မိလိုက်တယ်ဟုတ်ကဲ့
အခုလိုမျိုးပြည်နှင်ဒဏ်ပေးခံရတဲ့လူသမားတွေကနိုင်ငံကူးစာအုပ်ရှိတဲ့သူတွေဟာထိုင်းနိုင်ငံထဲကိုနောက်ထပ်အနည်းဆုံး6လကနေ2နှစ်အထိပြည်ဝင်ခွင့်မရကြဘူးလို့လဲဆိုပါတယ်သူတို့ကိုတော့မြန်မာပြည်ဘက်ကိုရောက်တဲ့အခါမှာကွာရန်တင်း9ရက်ထားပြီးမှ4ရက်ပြန်ပို့သွားမှာဖြစ်တယ်လို့လဲကိုပီတာကဆိုပါတယ်
။ညာလိုအဖေအမခိုးဝင်တဲ့မှုကများတယ်မှာ။ကွာရန်တင်း9ရက်ဝင်ရမယ်မှာ။ကိုဗစ်ဖြစ်တယ်မှာ။ကိုဗစ်နှာခေါင်းထိုးရတယ်ဖြစ်တယ်
။အခုဖမ်းပြီးပြန်ပို့ခံရသူအများစုဟာမပြောင်းရင်ရပါဘူး။မြန်မာပြည်မှာအလုတ်ကန်ရှားပါလို့ထိုင်းနိုင်ငံထဲကိုဝင်ရောက်လာကြတာဖြစ်လို့တချို့ကအိမ်ပေါင်ချံပေါင်ပြီးလာခဲ့ကြတာလို့လဲဆိုပါတယ်။အခုလိုမျိုးဖမ်းဆီးပြီးပြန်ပို့ခံရသူတွေရှိနေတဲ့ကြားကပဲအလုတ်ကန်အခွင့်အလမ်းတွေကိုရှာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေစဉ်တွားရောက်နေတာမို့မြန်မာတွေဟာအစုလိုက်အပြုံလိုက်ဖမ်းဆီးခံရမှုတွေနေစဉ်ခံနေရပါတယ်။အခုလိုမျိုးပြစ်ဒဏ်ကျပြီးလွတ်ရပ်စေသူတွေကိုထိုင်းနိုင်ငံဘက်ကနေရပြန်ပို့ပေးနေပေမဲ့ကိုဗစ်ကပ်ဘေးကြောင့်မြန်မာနိုင်ငံဘက်မှာစောင့်ကြည့်စင်တာတွေမလုံလောက်တာကြောင့်မြန်မာဘက်ကအကန့်အသတ်တွေနဲ့ပဲလက်ခံပေးနေရတာပါ။အခုဆိုရင်ထိုင်းနိုင်ငံဘက်မှာလွတ်ရပ်စေတဲ့သူတွေဟာထိုင်းလာဝကအချုပ်တီထဲမှာထောင်ကနန်းနဲ့ကျန်နေသေးပါတယ်။လူရက်စီပြီးနေရက်ကိုပြန်မပို့တဲ့အတွက်ကိုဗစ်ကပ်ဘေးကာလမှာတချို့အချုပ်သားတွေကတော့လာဝကအချုပ်မှာဆန္ဒပြတာတွေ၊ရုံးရင်းဆန်ခတ်ဖြစ်တာတွေလည်းရှိခဲ့ပါတယ်ရှင်။